မှာအကြမ်းဖက်မှုတွေကိုမရတံဝဆိုရင်ပိတ်ဆို့ရေးယူမယ်ဆိုပြီးတော့ချင်းကြောက်ထားတဲ့ဒီကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်ဟာရုရှားနဲ့တရုတ်ကဗီဒီယိုသုံးပြီးတော့ပယ်တာကြောင့်ဆုံးဖြတ်ချက်မကျခဲ့ဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်ဒီလိုမျိုးဗီဒီယိုသုံးပယ်ချလိုက်တာဟာ NIA ကြီးပြီးတော့အတော်လေးကိုဆိုးရွားတဲ့ကိစ္စရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဆူဇန်ရိုက်စ်ကပြောပါတယ်လူညွေးကောင်စီကနေပြီးတော့အခုလိုရေးယူမှုမလုပ်နိုင်တာကြောင့်အဲ့ဒီဒေသတစ်ခုလုံးကိုပါရိုက်ခတ်သွားနိုင်တဲ့စစ်ပွဲတွေအကြမ်းဖက်မှုတွေပိုပြီးတော့ဖြစ်လာနိုင်တယ်လို့လည်းဆူဇန်ရိုက်စ်ကသတိပေးလိုက်ပါတယ်အဆိုပြုထားတဲ့ဆုံးဖြတ်ချက်မူကြမှာဒီစရီးယားနိုင်ငံတဲ့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တွေဆက်ထားနိုင်ရေးတတန်းတိုးဖို့ကိစ္စလည်းပါပါတယ်ဒါ့အပြင်စီးရီးယားသမ္မတအဆက်ဆိုးရအနေနဲ့တဘုံနေတဲ့ရက်သားတွေကိုလက်နက်ကြီးသုံးပြီးတော့ပြစ်ခတ်တိုက်ခိုက်နေတာတွေကိုဆဲအတွင်းမှာမရက်တတ်ဘူးဆိုလို့ရှိရင်တန်ခတ်ရည်ယူတာခံရမယ်ဆိုပြီးတော့လည်းအဲ့မှာချင်းကြောက်ကြက်ကင်ထားတာပါပါတယ်။ဒါ့အပြင်သမရအဆက်အနေနဲ့အထုကိုယ်စားလှယ်ကိုဖီအန်နန်ရဲ့ငင်းညမ်းစွာနိုင်ငံရေးအသွင်ကူးပြောင်းမှုအစီအစဉ်ကိုအကောင့်ထဲပို့ဖို့ဆိုတာကိုလည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗစ်တလီချောကင်းကတော့ပိတ်ဆို့ရယူမယ်လို့ချင်းချောက်တဲ့နောက်ပြီးတော့ဒီစီးရကျူးကျော်နိုင်ဖို့လမ်းဖွင့်ပေးတဲ့ပုံစံမျိုးဘလူးစာဘလူးကြီးညာချက်မျိုးကမှရုရှားအနေနဲ့လက်မခံနိုင်ဘူးလို့ဆိုပါတယ်။ဆီးရီးယားနိုင်ငံတွင်ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့တပ်တန်းဟာအခုဒီတောက်ကြာနေမှာဂုံဆုံးမှာဖြစ်ပါတယ်။အဲဒီအတွက်တပ်တန်းတိုးပြီးတော့ဆက်ထားမထားဆိုတာကလည်းမကျေသေးပါဘူး။အမေရိကန်သံတမန်ကြီးဆူဇန်ရိုက်စ်ကတော့သမရအဆက်ဆူရကိုဖိအားပေးဖို့နဲ့ဆီးရီးယားနိုင်ငံတွင်ကလိုအပ်ချက်တွေကိုကူညီပေးနိုင်ဖို့အတွက်အမေရိကန်ပြောင်စုအနေနဲ့ကတော့လုံခြုံရေးကောင်စီအပြင်ပန်းကနေပြီးတော့ဒီအမျိုးမျိုးသောအမေရိကန်လက်တွဲဘက်မဟာမိတ်တွေနဲ့အတူတကွဆောင်ရွက်သွားမယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်